တရုတ်နိုင်ငံရှိုင်းမြို့ကြီးအနီးကစီတန်းပြည်နယ်မှာတနေ့ကိုကိုဗစ်ပိုးထွေလူနာအသစ်တန်းရှိနေပြီးလာမယ့်တပတ်တွေမှာနှစ်ဆဖြစ်လာစရာရှိတယ်လို့ပြည်내ဆွေးကတနင်္ဂနွေနေ့ကပြောပါတယ်။တနင်္ဂနွေလုံးမှာပိုးထွေလူနာတွေများလာပေမဲ့စနေနေ့အထိ9ရက်အတွင်းမှာကိုဗစ်ကြောင့်သေဆုံးသူမရှိခဲ့ဘူးလို့ရောဂါကာကွယ်ရေးနဲ့ထိချုပ်ရေးဌာနကတနင်္ဂနွေနေ့ကပြောပါတယ်။ဒါပေမဲ့ကျွမ်းကျင်သူတွေနဲ့ပြည်သူတွေကတော့စီရင်ကိုပို့ပြီးတိတိကျကျထုတ်ပြန်ပေးဖို့တောင်းဆိုနေကြပါတယ်။စီကြံပြည်နယ်မှာလူဦးရေ 65.4% သန်းရှိပြီးဆေးရုံတွေမှာကိုဗစ်လူနာ13683ယောက်ကုသနေရတယ်လို့ထုတ်ပြန်ထားပါတယ်။လူ142ယောက်ဟာခံရောဂါတွေကြောင့်ဝေးနာပြင်းထန်နေတယ်လို့ဆိုပါတယ်။ကိုဗစ်ကြောင့်သေဆုံးသူလို့အဓိပ္ပာယ်ဖွင့်ရမှာကိုဗစ်ကြောင့်ဖြစ်တဲ့နမိုနီးယားနဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါပဲပါဝင်ပြီးအခြားရောဂါတွေကိုတရုတ်နိုင်ငံကထည့်သွင်းမထားခဲ့ပါဘူး။